မြန်မာနိုင်ငံအနောက်ခြမ်းဒေသတွေမှာဒီသတင်းပတ်အတွင်းတိုက်ခိုက်ခဲ့တဲ့အင်အားပြင်းဆိုင်ကလုန်းမူရာကြောင့်ထိခိုက်ပျက်စီးမှုတွေများပေမဲ့လူအသေးပြောင်းမရှိတဲ့အကြောင်းကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်ထောင်နေရာချထားရေးဝန်ကြီးဌာနကပြောပါရယ်မြန်မာနိုင်ငံလိုပဲမုန်တိုင်းတံကိုတစ်ချိန်တည်းမှာခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ချမ်းဒေသတွေမှာတော့လူအသေးဆုံးတာတွေနဲ့ထိခိုက်ဒဏ်ရာရတာတွေရှိခဲ့ပြီးတော့နေဆက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလည်းမုန်တိုင်းတံကိုဆူဆူရွရွခံခဲ့ကြရပါရယ်ပြည်စုံကိုစုံစမ်းမေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါမယ်
အင်အားပြည့်ဆိုင်ကလုံးမုန်တိုင်းမိုရာဟာပြီးခဲ့တဲ့တနင်္လာနေ့အင်္ဂါနေ့တွေကမြန်မာနိုင်ငံအနောက်ချမ်းဒေသတချို့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ဘက်ဒေသတွေကိုဝင်ရောက်တိုက်ခတ်ခဲ့တာပါ။ရခိုင်ပြည်နယ်၊ချင်းပြည်နယ်၊မကွေးတိုင်းအေရီတိုင်းတို့မှာထိခိုက်ပျက်စီးမှုတွေအများပြားရှိခဲ့ပါတယ်။ဒါပေမဲ့မုန်တိုင်းကြိုတင်သတိပေးချက်တွေနဲ့ကြိုတင်ပြင်ဆင်မှုတွေရှိခဲ့တာကြောင့်ပျက်စီးဆုံးရှုံးမှုများပေမဲ့လူအသေးပျောက်တော့မရှိခဲ့ဘူးလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါရယ်။
ကျွန်တော်ကမုံတိုင်းဆိုတာကြိုသတိတည့်ရဲ့အတွက်ကြောင့်ကျွန်တော်တို့ကြိုပြီးတော့ပြည်သူတွေကိုသတိပေးတယ်ဒါကြောင့်တယောက်မှတည်ဆုံးမှုမရှိဘူးသူကမုံတိုင်းဆိုလို့ရှိရင်ဘယ်လိုနေထိုင်ရမလဲဆိုတာသူကသိသွားပြီသိသွားတော့အပြင်မထွက်နဲ့ဆိုမထွက်ဘူးအစားဦးခိုင်မာတဲ့နေရာမှာနေဆိုသူတို့ကတခါလေသူတို့အိမ်မခိုင်ဘူးဆိုဘေးရအိမ်ကိုခိုင်ပြေးတာပြီးအဲ့လိုနေတာအဲ့ဒီသဘောမျိုးတွေပေါ့ပြည်သူရဲ့ awareness ကတော့အရန်လို့ပေါ်ပေါ်လွင်လွင်ကြီးကိုသိကြတာဖြစ်သွားတာတက်ကကျွန်တော်တို့အတွက်ဒါအတားကျဲပေါ့နော်
မူရာမုန်တိုင်းတံကိုရခိုင်ပြည်နယ်ကအဆိုအဝါဆုံးခံခဲ့ရတာပါမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုပမာဏမြန်မာချက်ငွေခံမှန်းချက်ကိုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုရှင်းပြပါတယ
်ပျက်စီးဆုံးရှုံးမှုတွေနဲ့ပတ်သက်လို့တွက်ရင်တော့မောင်းနှောဘက်မှာဟိုပဲအကြမ်းမင်းရတော့1ဘီလီယံလောက်ရှိတယ်မောင်းနှောတစ်ခုရဲ့ဟိုပဲစန္ဒာတွေကတော့အားလုံးပေါင်းလိုက်လို့ရှိရင်ကျန်တဲ့နေရာတွေမှာမောင်းနှောအပြင်ကို5ဘီလီယံကျော်လောက်ရှိတယ်ဆိုတော့အားလုံးပေါင်းဆို6လောက်ရှိတယ်ဒါမှန်းတာနော်ဒါပေမဲ့မသိကြသေးဘူးအတိအကျစင်ရင်မထွက်သေးဘူး။မကွေးစခိုင်းပဲအခြေအနေကလည်းရှိတယ်။ဒါပေမဲ့ဟိုလုံးဝအတိအကျစင်ရင်တော့မရဘူး။ကျွန်တော်တို့ကဗလဲဆိုတော့ကျွန်တော်တို့ဌာနကနေပြီးတော့အဲ့ဒီမှာအခုသွားပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေတော့သူတို့လုပ်နေကြတယ်။အဲ့ဒီစင်ရင်ညညနေစင်တော့အကုန်ရပြီကျွန်တော်တို့။ကျွန်တော်တို့ကနဦးစင်ရင်ညရဆိုလို့ရှိရင်တော့ချင်းတို့မကွေးတို့အေရအိုတို့မှဖြစ်တယ်။ချင်းဆိုလို့ချင်းမြေပြိုမှုတွေဖြစ်တယ်။အိမ်လုံး20လောက်မြေပြိုတယ်ဟားခါမှလေ။ဟိုအိမ်လုံး20လောက်ပါသွားတယ်။နောက်တစ်ခါအဲ့မကွေးမှဆိုရင်6မှာအဓိကကတော့အိမ်7လုံး9လုံးပေါ့အဲ့ဒါကနဦးတင်းနေရပေါ့အဲ့လောက်ရှိနေပြီအေယာဝတီမှာလည်းဟိုမော်ဒမိုင်ကျွန်းဆိုလို့ရှိရင်အိမ်10လုံးထိခိုက်မှုရှိတယ်ပေါ့နော်အဲ့ဒါမျိုးတင်းနေရှိတယ်ဒါပေမဲ့အနုစိတ်ဆိုရင်ကတော့ဒီညနေတောင်းမှကျွန်တော်တို့ရမယ
်မောင်တော်ဒေတာကဒုက္ခသည်စခန်းတချို့မှာလည်းပျက်စီးဆုံးရှုံးမှုတွေရှိခဲ့ပြီးတော့ဒီဒုက္ခသည်စခန်းတွေအပါအဝင်မွန်တိုင်းတန်တဲ့ဒေတာတွေကပြည်သူတွေကိုလူကယ်ပြန်ဝန်ကြီးဌာနကပြည်နယ်စုရတွေနဲ့ပူးပေါင်းပြီးတော့ကုညီကယ်ဆယ်ရေးလုပ်ငန်းတွေထိထိရောက်ရောက်ဆောင်ရွက်ပေးနေတယ်လို့လည်းဝန်ကြီးကပြောပါတယ်
။အကုန်လုံးဒုက္ခတွေရောက်ပြီးတော့စခန်းတွေရောက်သွားတာမရှိဘူး။သူကကိုယ့်အိမ်မှာကိုယ်ပဲအဲ့လိုပဲဒုမအမိုးလန်သွားတဲ့လူကလည်းနေရာလေးမှာစုနေတယ်စခန်းရည်လိုဖြစ်မသွားဘူး။စခန်းလိုဖြစ်သွားတာစစ်တေမနှစ်နေရာပဲတွေ့ကြတယ်။တနေရာမှာခုံကြီးကျောင်းတွေမှာခဏပါတော့နေရတာပေါ့နော်။အဲ့ဒါကြောင့်ကျွန်တော်တို့ကအဲ့ဒီနေရာတွေမှာလည်း9ရက်စာရိတ်ခါဖို့ကြီးအကုန်လိုက်ပေးခဲ့ပြီ။နှစ်နေရာပဲတွေ့ကြတယ်။အဲ့တော့ကျန်တဲ့နေရာတွေမှာတော့သူ့အိမ်နဲ့သူတွေကြီးပဲသူ့နေရာနဲ့သူတွေကြီးပဲ။ဒါမှမဟုတ်နီးစပ်ရာလေးတွေမှာသူတို့ပူးပေါင်းနေကြတယ်ပေါ့။ဒါပေမဲ့ဒီပြန်ပြီးတော့လုပ်တဲ့လုပ်ငန်းတွေကလည်းချက်ချင်းကျွန်တော်ကထောက်ပံ့ကြီးတွေလိုက်ပေးနေတဲ့အတွက်ကြောင့်ချက်ချင်းပြန်ပြီးတော့အစ်စ်တွေမှုပြန်လောက်တာရှိနေပြီဆိုတော့အဆင်ပြေပါတယ်ဟိုကဲ့မနေရလဲဘယ်လိုဖြစ်လဲဆိုပြက်တာတော့ပြက်ပြီမယ်သူတို့လည်းအဲ့လိုပဲဟောဆုပြီးတော့ပေါင်းပြီးတော့နေကြတယ်ဒီကဲ့မနေတော့ကျွန်တော်ကဒီနေ့ဆိုရင်အပိသက်ကျွန်တော်ကစီစစ်ပြီးသွားမယ်တကယ်ဖြစ်ပြက်တာဟာပေါ့နော်ဘယ်နှခုပြူသွားတယ်ဘယ်နှခုကတော့တဝက်လန်သွားတယ်စသဖြင့်အဲ့လိုမျိုးတွေရှိတာတစ်ခုလုံးကြီးတစ်ခုလုံးကြီးပြက်ပြီးသွားတာတော့မဟုတ်ဘူး
မြန်မာနိုင်ငံလိုပဲမုန်တိုင်းတံကိုတစ်ချိန်တည်းမှာခံခဲ့ရတဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ဘက်ဒေသတချို့မှာတော့သေဆုံးသူ6ဦးထက်မနည်းရှိပြီးလူ90လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။မုန်တိုင်းကြောင့်ဒီမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပို့ပြီးတော့ဒုက္ခရောက်ခဲ့ကြတာပါ။မုန်တိုင်းကြောင့်ကျမအိမ်ပြတ်သွားပြီးအမိုးတွေလည်းလွတ်ထွက်ကုန်ပါတယ်။နေစရာလုံးဝမရှိတော့ပါဘူး။ဒီနေရာမှာစားစရာအကူအညီတချို့လာတောင်းယူတာပါလို့ဒုက္ခသည်အဖွဲ့အစည်းတူပြောသွားတာပါ။ထိခိုက်ဒဏ်ရာရတဲ့ဒုက္ခသည်တွေလည်းအများအပြားရှိခဲ့ပါတယ
်။
ပုံလေးတွေကြောင့်ကျွန်တော်အိမ်ပြတ်သွားပြီးတော့သားနဲ့သမီးနဲ့ဒဏ်ရာရပါတယ်။အခုသူတို့ကဆေးရုံပါပါ။ခေါမိုးကကျွန်တော်ရင်ဘတ်ပေါ်ကိုကျလာလို့ကျွန်တော်လည်းဒဏ်ရာရပါတယ်။အခုဆေးတောက်နေရပါတယ်။အိမ်ပြန်ပြင်ဖို့ငွေမရှိသလိုစားစရာလည်းမရှိပါဘူးလို့ရိုဟင်ဂျာဒုက္ခသည်အမျိုးသားတဦးကပြောသွားတာပါ။မူရာဆိုင်ကလုန်းမုန်တိုင်းဟာကုန်းတွင်းဘက်ကိုဝင်ရောက်လာပြီးတဲ့နောက်အပျော့သွားခဲ့ပြီးတော့ဒီမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမိုးရေချိန်3လမကနေ6လမအထိရွာသွန်းပြီးတောင်ထူထက်ထက်အိန္ဒိယနိုင်ငံအရှေ့မြောက်ဘက်မှာတော့မိုးရေချိန်တပေခန့်အထိရှိခဲ့ပါတယ်။တရုတ်လင်္ကာနိုင်ငံမှာတော့မုန်တိုင်းကြောင့်ရေကြီးရေလျှံမှုတွေနဲ့မြေပြိုမှုတွေဖြစ်ခဲ့ပြီးသေဆုံးသူရာနဲ့ရှိခဲ့တယ်လို့အိန္ဒိယနိုင်ငံမှာလည်းသေဆုံးသူအများအပြားရှိခဲ့ပါတယ်ရှင်။